မြမချက်တဲ့ဖြစ်ရှိရေးကိုဥတည်တဲ့အာဆီယံဘုံသဘောတူညီချက်596ခေါင်စီကပူးပေါင်းဆောင်ရွက်တာရှိဘူးဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးရအောင်စဉ်းစားဖို့မလေးရှားနိုင်ငံကအစဉ်သင့်ရှိနေပါတယ်။ NUG နဲ့ဆွေးနွေးဖို့ဆန္ဒရှိမရှိမေးလာတဲ့လွှတ်တော်အမတ်ဝေါင်ချန်ရဲ့မေးခွန်းကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကဒီကနေ့အောက်လွှတ်တော်မှာဖြေကြားပြောဆိုခဲ့တာပါ။အာဆီယံသဘောတူညီချက်ကိုနေပြည်တော်ကပူးပေါင်းဆောင်ရွက်မှုမရှိသေးကြောင်းပြီးခဲ့တဲ့တနင်္လာနေ့အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှာတင်ပြခဲ့တဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဒါတုတ်ဆိုင်ဖူဒင်အဗ်ဒူလာကဆိုပါတယ်အာဆီယံအဖွဲ့အစည်းမြန်မာဝင်မလာခင်ကတည်းကမလေးရှားနိုင်ငံဟာအပြူသဘောဆက်ဆံရေးလွယ်လွယ်ကူကူဖြစ်အောင်လုပ်ခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်လို့လည်းအောက်လွှတ်တော်မှာကနေ့သူကပြောပါတယ်စစ်ကောင်စီကအာဆီယံသဘောတူညီချက်ကိုအကောင့်ထက်ဖော်ရမှာတိုးတက်မှုမရှိဘူးဆိုရင်အောက်တိုဘာ26 28မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့မလေးရှားမှာသဘောထားရှိပါတယ်လို့သူကဖြေကြားခဲ့ပါတယ်